Ivory Coast နိုင်ငံအတွင်းတိုက်ပွဲတွေဟာတင်းလာနေမှာအတော်လေးကိုပိုပြီးတော့ပြင်းထန်လာပါတယ်။လက်ရှိသမ္မတ Laurent Gbagbo အခြေစိုက်နေရာတွေကိုကုလသမဂ္ဂတပ်ကနေပြီးတော့တိုက်ခိုက်နေတယ်လို့ပဲ။သမ္မတ Gbagbo တပ်တွေထိန်းချုပ်ထားနိုင်တဲ့နေရာအချို့ကိုလည်းအတိုက်ခံတွေဘက်ကသိမ်းယူနိုင်ဖို့ကြိုးပမ်းနေပါတယ်။အပိုင်ချံမြို့တွင်းကသမ္မတ Angel နောက်သမ္မတ Gbagbo နေထိုင်ရာနေရာနဲ့ Gbagbo ရဲ့တပ်စခန်းနှစ်ခုကိုကုလသမဂ္ဂတပ်ကနေပြီးတော့ရဟတ်ယာဉ်တွေနဲ့ပစ်ခတ်ခဲ့ပါတယ်။ကုလသမဂ္ဂရဲ့ပန်ကြားချက်နဲ့ဒီတိုက်ခိုက်မှုမှာသူတို့ရဲ့တပ်အင်အားတွေပါဝင်လာပါတယ်လို့ပြင်သစ်ကတော့ပြောပါတယ်။အရသားတွေနဲ့ကုလသမဂ္ဂညီညာရေးထိန်းတပ်တွေကိုမော်တာတွေလက်နက်ကြီးတွေနဲ့ပစ်ခတ်အသုံးပြုတာကိုကာကွယ်ဖို့အတွက်အခုလိုတိုက်ခိုက်ရတာဖြစ်တယ်လို့ကုလသမဂ္ဂတွင်းမှုချုပ်ဘန်ကီမွန်းကကြေညာချက်ထုတ်ပါတယ်။ဒါအပြင်သမရဘက်ဘူတပ်တွေဟာအပိုင်ချန်ဒေသခံတွေကိုတပ်ဖြတ်ပြီးတော့ကုလသမဂ္ဂညီညာရေးထိန်းတပ်တွေကိုဒဏ်ရာရအောင်တိုက်ခိုက်မှုတွေလုပ်တယ်လို့ကုလသမဂ္ဂဘက်ကပြောပါတယ်။လက်တလောအဖြစ်မစ္စတာဘက်ဘူဘမရှိနေတဲ့သူတန်ရထားတဲ့ဆိုတဲ့သတင်းဟာမှန်လားမှန်လားဘာကူမှတုံ့ပြန်ပြောတာမရှိသေးပါဘူးနိုင်ငံတကာရဲ့အသိမှတ်ပြုခံထားတဲ့သမရအလက်ဆင်အော့ကတာတပ်တွေဟာသတင်းအာဏာမှာတော့အဘိုင်ဂျန်မြို့ကိုအတင်းဝင်ရောက်ခဲ့ပါတယ်မစ္စတာအော့ကတာရဲ့ဝန်ကြီးချုပ်ဖြစ်တဲ့ဆိုရိုကတော့ဘက်ဘူတပ်တွေကိုအပြင်းထန်ဆုံးထိုးစစ်ဆင်သွားမယ်လို့ကြေညာပြပါတယ်ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမှာမစ္စတာအော့ကတာအနိုင်ရခဲ့ပြီးမြဲ2009ကစလို့အာဏာယူခဲ့တဲ့လက်ရှိသမရဘက်ဘူဟာအနာလွှဲပေးဖို့ညှင်းဆန်နေတဲ့အခုနောက်ပိုင်းနိုင်ငံကြီးကနေပြီးတော့အကြမ်းဖက်မှုတွေနောက်တော့စီးရီးတက်မှမှုတွေဖြစ်လာခဲ့တာပါ